ဆရာတော်ဦးကာဝီရဟာမန္တလေးဒင်မကအထက်ဗမာပြည်မှာဩဇာကြီးမားခဲ့တဲ့ဂလုံးနီတပိတ်အဖွဲ့ကြီးကိုဦးဆောင်ဖွဲ့စည်းပြီးဥက္ကဋ္ဌတာဝန်ယူခဲ့ပါတယ်။မန္တလေးမြို့ကလှုပ်ရှားမှုတွေကိုတခြားမြို့တွေမှလိုပဲကျောင်းသားတွေကစတင်ခဲ့တာဖြစ်တယ်လို့ဆရာတော်ဦးကာဝီရကမိန့်ကြားပါတယ်ခင်ဗျာ
။မန္တလေးတက္ကသိုလ်ကျောင်းသားကြီးရှင်လေးလုံးမတိုင်ခင်မန္တလေးမြို့ထဲမှာညာလိုက်ညာလိုက်လှည့်လည်ပြီးတော့ဌာနပြကြတာပေါ့လေ။အဲသူတို့ဌာနပြတာတော့ကနတဘကအဆောင်ကြီးဖြစ်စီတာပြန်ဆောင်ပေးဖို့ဘာမှမတော့အဲ့လိုပဲကြီးကျော်ပြီးတော့တောက်ဆိုနေကြတာပေါ့ဒီမှာမတရေတဲ့ချိန်မှာစတင်ပြီးတော့ထွက်ကြတာဟာမမကြောက်စီမမကြောက်ပဲနဲ့ဆန္ဒလေးလေးပြနေတဲ့အတန်ကြီးကြားလိုက်ကြားလိုက်ခေါင်းကြီးတို့မှာတော်တော်လေးဝမ်းနေကြီးွက်စွာနဲ့ခံစားရတယ်ပေါ့အဲပြင်လာပိုင်းပထမပါတဲ့ရှားလာတဲ့အခါကျတော့နောက်ခေါင်းကြီးတို့တာဂါတော်လေးနဲ့၆ပါးနဲ့ကျောင်းသားကြီးတွေနဲ့မြေထဲမှာလဲပြီးတော့ဆန္ဒပြကြတာပေါ့အဲ့ဒီချိန်မှာတော့ဖမ်းလို့စီတော့ပြစ်တော့ခတ်တော့ချိန်မှာအဲ့ဒီမန္တလေးတောင်ပြင်ကတည်ပြီးတော့ဘုရားမထရေတဲ့ချိန်မှာစတင်ပြီးတော့ထွက်ကြတာအဲ့လိုလေရင်းနေရင်လည်းတစ်စီးတစ်စီးနဲ့လူရပါလာတယ်ပေါ့ရန်တောင်နေလာတဲ့အခါလူရများပြားလာတဲ့အခါကျတော့ဒါဘုန်းကြီးတို့တပါးပြီးအာနာရှင်လူရပြုတ်ကြရေးဆိုပြီးတော့အဲ့ဒီကြည့်ကြော်တာနဲ့လဲလဲပြီးတော့ဌာနပြခဲ့တယ်ပေါ့လေ
အဲ့ဒီကာလမှာပဲအာနာပိုင်တွေကတပိတ်တွေကိုဖြိုခွဲဖို့စတင်ကြိုးပမ်းခဲ့တယ်လို့အရှင်ကာဝီရကမိန့်ပါတယ်
။တပိတ်တွေကိုဖြိုခွဲခဲ့တော့နန်းဒီကနေပြီးတော့သာစုကျိုးတွေခါထားဘလုံးတွေတားတာတကားတွေပိတ်ထားတဲ့ရှေ့တက်မရအောင်တပိတ်တွေကိုဘုန်းကြီးတို့35လားတန်လန်းကနေပြီးတော့ရှေ့ကိုလျှောက်တဲ့အခါမှာလျှောက်မရအောင်လို့ယုံကြီးတက်ဖွဲ့တွေနဲ့စစ်တပ်တွေနဲ့ဝိုင်းပြီးတော့ရှေ့ကကားထားတာ။အဲလိုခါထားလို့မယ်လို့ဘလုံးနဲ့ဆန်းကျင်မဲ့မလုပ်ခွဲနဲ့ဘုန်းကြီးတို့ဖွဲ့ကလည်းပဲကျားလမ်းကြောင်းကနေလွှဲပြောင်းပြီးတော့မြို့ထဲလှည့်လေဆန္ဒပြ။နောက်တစ်ခါကျတော့ဇီယုံနာနေထပ်ကာခွဲတားစီထားတယ်သွားမရဘူး။သွားမရရတဲ့နီလန်းနေရှားပြီးတော့မြို့လုံးလှည့်ပြီးတော့တဏီကိုဆန္ဒပြခဲ့ကြတော့အဲဘုန်းကြီးတို့တပိတ်ဖွဲ့ဖွဲ့တပိတ်ဖွဲ့ဖွဲ့တဲ့ကကလုံးကြီးတပိတ်ဆိုတာနာမည်တက်ပြီးတော့ဒီသူလူတို့တရားလုံးပါဝင်အောင်လှုပ်ဆောင်လိုက်တဲ့အခါမှာမြို့ပေါ်မှာလေးရင်လေးရကတပိတ်ဒီပေါ်မှာပြောရတယ်ဘုရားကြီးတိုက်ကယူပြီးယူဒီအိမ်တော်ရစေကြောင်းကြီးရည်စေကြောင်းအာဇာနည်စေကြောင်းရတော်စေကြောင်းနာအောင်စေကြောင်းအောက်ဆိုင်ရည်နည်စေကြောင်းဆိုပြီးတော့တပိတ်ဖွဲ့အစည်းဒီစေကြောင်းဒီဒီအစည်းဒီနဲ့အင်အားတွေတောင်းနေပြီးစေအောင်မြင့်တက်လာတဲ့ခါကျတော့ဘုန်းကြီးတပိတ်ကနေပြီးတော့မြို့နယ်ပါတီကောင်စီရုံးတွေကိုသိမ့်လိုက်တယ်ဘူတာကြီးကိုလည်းသိမ့်လိုက်တယ်ကလုံးကြီးတပိတ်ကရေရင်ဝဲမော်နဲ့ကလုံးကြီးတပိတ်ကသိမ့်လိုက်တယ်တင်းမောဒီကိုလည်းကလုံးကြီးတပိတ်ကသိမ့်လိုက်တယ်ဝန်တန်းအားလုံးကိုလည်းပဲဒီလိုလူတို့နဲ့တလူတဲ့တစားတဲ့တစားတဲ့ပါဝင်မှုလို့ဆိုပြီးတော့ရုံမတက်ဖို့ရဘူးအရင်းနဲ့မြစ်တရားကစည်းရုံးခဲ့တဲ့အတွက်ကြောင့်မို့လို့အဲဒါတဲတော်ဒီဟိုကဥညုံဝင်တို့ဒီနပါတီကော်မတီဝင်ဦးဇင်သားတို့ဥပဒူတို့ကတော့တပိတ်တီဆန္ဒမပြဖို့အတွက်တန်ခါလူကြီးတားပြီးပါဆိုပြီးတော့မစိုးရင်တိုက်ကဆရာလူကြီးတို့ကလျှောက်တာမစိုးရင်တိုက်ကျွင့်ရှိနေတဲ့တန်ခါတော့အားလုံးကအကုန်လုံးဖမ်းမယ်ဆိုပြီးတော့အောက်ကနေဝိုင်းလာတာဝိုင်းလာတော့ဘလို့ပဲမစင်ရဲဥညုံဝင်တို့ကမစင်ရဲဘူးခင်ရတော့ကြောင်းလာနဲ့ဆရာတော်ကြီးကိုတို့သူ့ရဲ့အသက်ကိုကယ်ပြေးပါအောင်ဘုရားဆိုပြီးတော့အဲ့ဒါနဲ့ဆရာတော်ကြီးကသံဃာတော်တွေကိုမြေတန်ရက်ခါနဲ့ဖယ်ချပေးဖို့သံဃာတော်တွေလည်းလွယ်လွယ်နဲ့ဖယ်ချမပေးဘူးသံဃာတော်ကြီးလိုအပ်ချက်ကိုတောင်းဆိုတာပေါ့လေအဲ့ဒီမတိုင်ခင်လွတ်လပ်ရေးတော်ကလွတ်လပ်ရေးပြီးမှပฏิပက္ခဖြစ်လို့သံဃာတော်တွေဖမ်းဆီးခါတဲ့သံဃာတော်အပါ300ကျော်ရှိတယ်အဲ့ဒါကြီးလွတ်ပြီးရင်ဘုညိုဝင်းကိုလည်းလွတ်ပြီးမယ်သံဃာတော်တွေကဆရာတော်ကြီးများလျှောက်တော့ဆရာတော်ကြီးများကိုယ်တိုင်ပဲလိုက်ပြီးတော့ပေါင်းညဝင်းတို့လည်းအဲ့ဒီထောင်ဝင်သွားပြီးတော့ဖားစီထားတဲ့သာတော်ပါ300ကျော်ကိုအဲ့မှာတပြိုင်တည်းလွတ်ပေးလိုက်တယ်ပေါ့တစ်ချိန်နဲ့ဦးညဝင်းတို့အဲ့မှာသူတို့အတိတ်အာဏာကလွတ်မြောက်သွားတယ်ပေါ့
ဂလုံးနီတပိတ်အဖွဲ့ဟာအထက်မြန်မာပြည်အနှံ့အပြားကတပိတ်ကော်မတီတွေကိုဥဆောင်ပြီးပြည်သူတွေရဲ့လုံခြုံရေးကိုတာဝန်ယူခဲ့ပါတယ်အထက်မြန်မာပြည်မှာအစိုးရရဲ့အုပ်ချုပ်ရေးရာနေရာဟာလုံးဝရပ်ဆဲသွားခဲ့တယ်လို့ဆရာတော်ဦးကာဝီရကဆက်ပြီးမိန့်ကြားပါတယ်ခင်ဗျာ
ဆန္ဒပြလို့အောင်မြင်နေပြီရုံးနေလဲပိတ်ပြီးပြီးအကုန်လုံးသိမ့်ရရှိတာသိမ့်ပြီးပြီအဲတို့ခလုံးကြီးတပိတ်ကအာဏာသိမ့်ပိုက်လို့မတော်သေးဘူးဆိုပြီးတော့အဲလိုစဉ်းစားဆုံးဖြတ်ပြီးတော့ရန်ကုန်မြို့ဆင်းပြီးမထက်မှပြီးကတပိတ်များအားလုံးခလုံးကြီးနဲ့ပတ်သက်တပိတ်တွေခေါ်ပြီးတော့ဂျာပြသူ့ရဖွဲ့မဲ့ဦးနုကိုတာဖို့ပြီမယ်လို့ဆုံးဖြတ်လိုက်တော့အဲ့ဒီဒီမှာပဲဂျာပြသူ့ရပါလို့ပြောတဲ့အခါမှာတန်တဲ့လူရဲ့ပုတ်ချတယ်ခုဦးနုကဂျာပြသူ့ရချစ်ခွင့်မရလိုက်ဘူးအစစ်တကအာဏာသိမ်းသွားတာပေါ့။မန္တလေးမြို့မှာတွေ့ဆုံကြီးခဲ့တာဆိုရင်စစ်တကအာဏာသိမ်းလာမှရုံးတော့ဈေးကျွမ်းသားမှာအောက်ခကျန်ကြီးတပိတ်ကမောင်ရင်းနဲ့အဲဒီကောင်လေးတယောက်ပြစ်တတ်ခါရတယ်။နောက်ဖခင်ကြီး သမဏရည်စင်ခွေဥပဗျာနာမှာဓမ္မကြီးတယောက်ဘောတော်မိမကြီးပြစ်တက်ခါတယ်အဲ့ဒီမိမကြီးရဲ့ယောက်ျားကဓမ္မကြီးနဲ့လို့ထွက်လာတယ်အဲ့ဒီယောက်ျားကြီးကိုပါပြစ်တက်ကပြစ်တက်ခဲ့တယ်ပေါ့အဲပြစ်တက်ကပြစ်တက်ခဲ့တာဒီပဲရှိတယ်မန္တလေးမှာဆိုရင်တပိတ်ကတတ်တာတွေမရှိဘူးအန္တသိမိတဲ့အခါကျတော့သူတို့တပိတ်ဖွဲ့ကတဖြည်းဖြည်းနဲ့ဝန်း၂၀နဲ့နေ့ရက်လောက်အထိကိုဒီမျိုးစုံနဲ့ခုခံနေကြတာပေါ့လမ်းစုံလမ်းစုံကြီးကနေပြီးတော့ခြားပြီးတော့သူတို့တပိတ်အင်အားစုနဲ့ပေါ့ဗျာလေးကွာတော့ကျင်ကလေးတို့ဘာတို့နဲ့ညခုခံတာပေါ့တက်လာတဲ့အစ်စက်ကိုပြန်လဲခုခံပြီးတော့တိုက်ကြခိုက်ကြတာပေါ့ဒါတော့မန္တလေးမြို့တပိတ်မှာချုပ်ခွင်းတဲ့နေရာမှာဂလုံးကြီးတပိတ်ကိုနောက်ဆုံးမှချုပ်ခွင်းရတာဘုန်းကြီးတို့လည်းပဲလေ့လာတဲ့ကြောင်း၆တင်းရင်းနဲ့ပဲတခါလဲဖမ်းခါတယ်တရုတ်ပြည်ရွှေလီမြို့ထဲမှာအတူသွားတဲ့ပုဂ္ဂိုလ်ကတိစ္ဆာဖောက်ပြီးတော့တွားတယ်လို့အဲ့မှာဖမ်းခံရတယ်ဖမ်းပြီးတော့ပုံမှန်ငန်းရတဲ့တရားစွဲပြီးတော့အဲ့ဒါအမှတ်နဲ့စတရားခေါ်ရင်သူ့ဘုံမကြီးတန်းဆုံးကဂလုံးကြီးဆရာတော်ဦးကောင်းကြီးကသေးတာဒီလိုပဲပြောပြီးတော့သူကဒီတိုင်းခလိုက်တာဒါပေမဲ့ဒီတိုင်းနဲ့သူ့လိုက်ထဲမှာနေရတာပေါ့မန္တလေးနန်းလေးထောင်ကြီးထဲမှာဒီနေ့မြေညာမျိုးကြောင့်လည်းမြေညာမှာ18နှစ်နေရတာပေါ့
2008ခုနှစ်ဩဂုတ်လ17ရက်နေ့မှာဆရာတော်ဦးကာဝီရကိုအစိုးရကလွှတ်ပေးခဲ့ပါတယ်ဆရာတော်ဟာအခုမန္တလေးမြို့မှာဆက်လက်တရင်သုံးနေထိုင်လျက်ရှိပြီးဘာသာရေးပဋိပက္ခတားဆီးကာကွယ်ရေးအဖွဲ့မှာနာယကဆရာတော်အဖြစ်တာဝန်ယူဆောင်ရွက်နေပါတယ်ခင်ဗျာ